ချမ်းသာတဲ့နိုင်ငံတွေအနေနဲ့ကမ္ဘာပေါ်ကတခြားနေရာတွေမှာကိုဗစ်ရောဂါကာကွယ်ဆေးရအောင်လုပ်ပေးဖို့အတွက်ပြက်ကွက်တာဟာလူမှုချမ်းသာရေးအတွက်အန္တရာယ်ကြီးတယ်လို့ရဖြစ်ပြီးရလအနေနဲ့ကူးစက်များ Omicron ပိုးလို့ကိုဗစ်မျိုးစိတ်သစ်တွေပေါ်ပေါက်လာစေတယ်လို့သိပ္ပံပညာရှင်300ကစုပေါင်းသတိပေးလိုက်ပါတယ်။ Britain အစိုးရရဲ့ကမ္ဘာကာကွယ်ဆေးဆိုင်ရာမူဝါဒကြောင့် Britain နိုင်ငံသားတွေနဲ့ NHS အမျိုးသားချမ်းသာရေးဝန်ဆောင်မှုလုပ်ငန်းတွေအန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့လည်းဗြိတိန်ဝန်ကြီးချုပ် Boris Johnson စီပေးပို့တဲ့စာထဲမှာသိပ္ပံပညာရှင်တွေကပြောထားကြောင်း The Telegraph သတင်းမှာဖော်ပြထားပါတယ်။ဒီစာကို Nobel ဆုရသိပ္ပံပညာရှင်နဲ့ NHS အမှုဆောင်အရာရှိချုပ်ဟောင်းလိုပါပါဝင်လက်မှတ်ရေးထိုးထားတာပါ။ COVID-19 ကာဝယ်ဆေးအပြင်ပိုးရှိမရှိစမ်းသပ်တာနဲ့ကုသမှုတွေအတွက်ပါညာနာမူပိုင်ခွင့်ကင်းလွတ်ခွင့်ကိုဗြိတိန်အစိုးရကထောက်ခံပေးဖို့လဲစာထဲမှာတိုက်တွန်းထားတယ်လို့ Reuters သတင်းကဆိုပါတယ်။ကမ္ဘာတစ်လုံးမှာကာဝယ်ဆေးမထုတ်ရသေးသူပေါင်းကတန်း3000ရှိနေပါတယ်။